ီကနေ့ဟာဖေဖော်ဝါရီလ23ရက်နေ့မြန်မာနိုင်ငံရဲ့ကလေးများနေ့အဖြစ်သတ်မှတ်ထားတဲ့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့အခါသမယဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကုလသမဂ္ဂအတူရေးမှုချုပ်ဘန်ကီမွန်ကိုတိုင်စောင့်ကြည့်ဖော်ပြထားတဲ့ကလေးစစ်သားရှိနေစဉ်နိုင်ငံ၈နိုင်ငံစီးရင်ထဲမှာဆက်လက်ပါဝင်နေစေဖြစ်တယ်လို့မနေ့ကကြာရောက်တဲ့ကလေးစစ်သားအသုံးပြုမှုစန့်ကျင်တဲ့နိုင်ငံတကာနေ့အတွက်ထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်ဒီကလေးစစ်သားတွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်လည်းမြန်မာအစိုးရဘက်ကဆောင်ရွက်ချက်တွေမှာအားနည်းချက်တွေရှိနေတယ်လို့လူအခွင့်ရေးဆောင်ရွက်နေသူတွေက VOA ကိုပြောပါတယ်။အပြည့်အစုံကိုဆက်လက်နားဆင်ပါရှင်။နယူးယောက်ကုလသမဂ္ဂဌာနချုပ်ကနေဖေဖော်ဝါရီလ12ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာကမ္ဘာတဝန်းလက်နက်ကိုင်ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံပေါင်း20ကျော်မှာမိန်းကလေးနဲ့ယောက်ျားလေးအရေးအတွက်တောင်းနေချီပြီးကလေးစစ်သားအဖြစ်အသုံးပြုခံနေရတယ်လို့ဖော်ပြထားပါတယ်။ဒီနေ့မှလည်းပဲပဋိပက္ခတိုက်ပွဲတွေအစမတန်ဖြစ်လာတာစစ်ပွဲတွေရဲ့ရက်ဆက်ကြမ်းကြုတ်တဲ့နီလန်တွေစတာတွေဟာကလေးတွေကိုစစ်သားအဖြစ်စူးစောင်းအသုံးပြုနိုင်ဖို့ပျော့ကွက်ဟာကွက်ဖြစ်စေခဲ့တယ်လို့ကလေးတငယ်နဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်လေလာဇာရိုဂီကပြောပါတယ်။ဒါအပြင်လက်နက်ကိုင်တပ်တွေမှာကလေးစစ်သားစူးစောင်းမှုတွေရှိနေတာကြောင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကနေစောင့်ကြည့်ဖော်ပြခံရတဲ့နိုင်ငံပေါင်း၈နိုင်ငံစီးရင်မှာချော့နိုင်ငံကလွဲပြီးမြန်မာအပါအဝင်ကျန်တဲ့အာဖဂန်နစ္စတန်၊ဆိုမာလီယာ၊တောင်ဆူဒန်၊ဆူဒန်နဲ့ရီမင်စတဲ့၆နိုင်ငံပါဝင်နေစေဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီနိုင်ငံတွေမှာအထူးကိုယ်စားလှယ်နဲ့ UNICEF တို့ပူးပေါင်းပြီးကလေးစစ်သားပပျောက်ရေးလှုပ်ရှားမှုကို2014ခုနှစ်မှာစတင်ဆောင်ရွက်ခဲ့ကြောင်းလည်းရေးသားထားပါတယ်။မြန်မာနိုင်ငံမှာတော့အခုလိုကုလသမဂ္ဂဦးဆောင်တဲ့လှုပ်ရှားမှုမှာအားနည်းချက်တွေရှိနေတယ်လို့ရန်ကုန်အခြေစိုက်လူ့အခွင့်အရေးဆောင်ရွက်နေတဲ့ Equality မြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်
။တကယ်ထက်ထဲဝင်ဝင်တော့မတွေ့ရဘူးဗျ။ကုလသမဂ္ဂကနေမြန်မာနိုင်ငံပေါ်မှာကလေးစစ်သားပပျောက်လှုပ်ဆောင်မှုတောင်းဆိုတဲ့သဘောမျိုးလောက်ပဲကျွန်တော်တို့တွေ့နေရတယ်။ဒီတွင်းမှာဒါနဲ့ပတ်သက်လို့လာရောက်လှုပ်ဆောင်တဲ့အကြောင်းအရာတွေကျွန်တော်တို့မတွေ့ရဘူး။အထူးသဖြင့်ကလေးစစ်သားကြီးဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေတချို့တော့လက်နက်ကိုင်လှုပ်ဆောင်မှုရဲ့ဖွင့်ကြားတယ်မှာရှိတယ်။အဲဒီလူတွေနဲ့ဒီစက်တူပါလို့နဲ့သွားရောက်ပြီးတွေ့ဆုံတဲ့သဘောမျိုးရှိတယ်။ဒါပေမဲ့ကုလသမဂ္ဂဆိုတဲ့ပုံစံမျိုးနဲ့လာရောက်လုပ်ဆောင်တဲ့အရာမျိုးတော့ကျွန်တော်သိကြမတွေ့ရဘူးဗျ။
တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေမှာကလေးစစ်သားအသုံးပြုတာကိုတတိထားလုပ်ဆောင်တာမျိုးရှိပေမဲ့လည်းမြမစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာတော့ကလေးစစ်သားစုဆောင်းတာတွေဟာပိုးပြီးများလာတာတွေ့ရတယ်လို့ဦးအောင်မျိုးမင်းကဆိုပါတယ
်။ဒါပေမဲ့တချို့သောအဖွဲ့တွေကတော့အခုမှပုံပြီးတော့တောင်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်မလို့အသက်မကြည့်သေးတဲ့သူတွေစစ်မှုထမ်းတဲ့အရာကိုအခုချိန်မှာပူရောင်လုတ်ဆောင်လာတဲ့ဟာမျိုးကျွန်တော်တို့တွေ့နေရတယ်။နောက်တစ်ခုကငင်းချမ်းရေးစစ်မှုတွေပြည်နဲ့တချို့သောတပ်ဖွဲ့တွေထဲမှာဒီဟာကိုကျွန်တော်တို့ဒီအဖြစ်ဆက်ရဆဲမှုအတွက်စိတ်မရလို့ရှိတယ်။တကယ်တမ်းကျတော့လက်နက်တွေတပ်ဆင်ထားတော့မယ်။အဲ့တော့အဲ့ဒီနေရာမျိုးတွေမှာလည်းကလေးစစ်သားတွေအုံကြည့်နေတယ်။ဒီဟွာတပ်ဖွဲ့တွေဘာလို့မှဒီတိုင်းမစ်တော်ဆက်လက်ကျင့်သုံးနေတဲ့ပုံစံမျိုးကိုကျွန်တော်တွေ့နေရပါတယ်။
မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်မှုအခြေအနေဟာအရင်ကလိုမဟုတ်ပဲရော့ကျလာပြီးစစ်တပ်ကနေပြန်လည်လွတ်မြောက်လာတဲ့ကလေးတငယ်တွေယာနဲ့ချီရှိခဲ့တယ်လို့ ILO ကမ္ဘာအလုတ်သမားအဖွဲ့ကြီးကပြောဆိုခဲ့ပါတယ်။မြန်မာဆွေးရအနေနဲ့လည်းကုလသမဂ္ဂကပြဋ္ဌာန်းထားတဲ့လက်နက်ကိုင်ပဋိပက္ခတွေမှာကလေးတငယ်တွေရဲ့ပါဝင်မှုဆိုင်ရာအကာအကွယ်ပေးရေးသဘောတူစာချုပ်မှာမနစ်ကပနာမလက်မှတ်ရေးထိုးခဲ့တာပါ။ဒါပေမဲ့အဲ့ဒီစာချုပ်အတိုင်းလိုက်နာအကောင့်ထဲပေါ်ပါမယ်ဆိုတဲ့အစီမျိုးတော့မရောက်သေးတာကြောင့်ကလေးစစ်သားဟောင်းတွေရဲ့ဘဝလုံခြုံရေးအကာအကွယ်ပေးနိုင်ဖို့လိုအပ်နေစေဖြစ်တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်
။ပနာမအဆင့်ဆိုတာကတော့ဒီအတိအကျတာဝန်ယူပြီးတော့အပြည့်အဝလိုက်နာပါမယ်ဆိုတဲ့အတိအကျမျိုးမဟုတ်ဘူး။ဇေယံတဝက်ပေးထားတဲ့သဘောမျိုးပဲဖြစ်တယ်။အဲ့တော့ဒီစာချုပ်ကိုပနာမလက်မှတ်ထူတာကလုံဆောင်မှုစိတ်ဆန္ဒရှိတယ်။ဒါပေမဲ့မလုံနိုင်သေးဘူးဆိုတဲ့ပုံစံမျိုးဖြစ်နေတဲ့အတွက်တကယ်ကိုအကောင့်ထဲပေါ်လုတ်ဆောင်မှုအတွက်ဆိုရင်စာချုပ်ကိုပနာမလက်မှတ်ထိုးရတဲ့စာလို့ရှိရင်အကြည့်ကြည့်လက်မှတ်ထိုးတဲ့ကိစ္စကိုကျွန်တော်တို့အများဆုံးဖြစ်စီပြင်ပါတယ်
။ဒါအပြင်ကလေးစစ်သားအဖြစ်လွတ်မြောက်လာသူတွေရဲ့ဘဝပြန်လည်ထူထောင်ရေးမှာတာဝန်ရှိသူတွေဘက်ကအပြည့်အဝဆောင်ရွက်ပေးနိုင်ခြင်းမရှိသေးဘူးလို့ဦးအောင်မျိုးမင်းကဆိုပါတယ်။မနေ့ကကြားရောက်တဲ့ကလေးစစ်သားအသုံးပြုမှုစန့်ကျင်တဲ့နိုင်ငံတကာနေ့မှာထောက်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာတော့စီရေးပဋိပက္ခမှာကလေးစစ်သားစုဆောင်အသုံးပြုနေတာတွေကြောင့်ကလေးတငယ်အခွင့်အရေးအများဆုံးချိုးဖောက်တဲ့အဖွဲ့အစည်းပေါင်း90ကျော်ရဲ့အမည်စင်းတွေကိုအတွင်းမှုချုပ်ဘန်ကီမွန်ရဲ့2015အစည်းအခမ်းစာမှာအတိအကျဖော်ပြထားကြောင်းရေးသားထားပါတယ်ရှင်။